ရခိုင်ပြည်နယ်အတွင်းမကြာသေးခင်ကဖြစ်ပွားခဲ့တဲ့ပစ်ခတ်တိုက်ခိုက်မှုတွေကြောင့်လုံခြုံရေးအရာကြောက်တော်စိုက်ပျိုးရေးသိပ်ပံချောင်းကိုယာယီပိတ်ထားရတယ်လို့ဒေသခံလွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်။ဒါ့အပြင်ပညာရေးဝန်ထမ်းတွေကလည်းထိခိုက်မှုတွေရှိနေသလိုလုံခြုံရေးကင်းမဲ့တဲ့အခြေအနေကြောင့်တာဝန်ထမ်းဆောင်ဖို့လည်းဝန်လေးနေကြပါတယ်။ပြည်ပခတ်ဖြစ်ပွားရာရခိုင်ဒေသအတွင်းတာဝန်ထမ်းဆောင်မဲ့ပညာရေးဝန်ထမ်းတွေအတွက်အထူးအခွင့်အရေးပေးထားရတဲ့အကြောင်းပညာရေးဆိုင်ရာတာဝန်ရှိသူတွေကလည်းပြောပါတယ်။ရခိုင်ပြည်နယ်ဘက်ကနောက်ဆုံးအခြေအနေကို VOE မြန်မာပိုင်းသတင်းတောက်နိုင်ကိုအိမ်ကစုံစမ်းပြီးတော့သတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်အတွင်းဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ပညာသင်ကြားရေးခက်ခဲရှိလာနေတယ်လို့တချို့ကျောင်းတွေဆိုပိတ်ထားရတဲ့အချိန်တွေမှာရှိနေပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလကုန်မှာဖြစ်ပွားခဲ့တဲ့ကြောက်တော်မြို့နယ်တွင်ပြစ်ခတ်တိုက်ခိုက်မှုကြောင့်ကျောင်းသား400ကျော်ရှိတဲ့ကြောက်တော်စိုက်ပျိုးရေးသိပ်ပံကျောင်းကိုယာယီပိတ်ထားရတယ်လို့ကြောက်တော်မြို့နယ်မဲဆန္ဒနယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးထွန်းဝင်းကပြောပါတယ်။
ကျောင်းပြည့်သိတဲ့ဆိုတော့အကြောင်းပြထားတော့ပြန်ကောင်းသွားတယ်လို့ပြောမှာပေါ့လေ။နှမို့ဆိုကျွန်တော်တို့အတိုင်အတာကြီးတောင်မှဖြစ်နိုင်တဲ့ချင်းကြီးရှိတယ်ဆိုတော့ဆာဆာမတွေကလည်းစိုးရင်ကြတာပေါ့။အဲ့ဒီနားမှာလည်းမကြခါဆိုလို့ဒီတက်မတော်ကလာပြီးတော့နေရာယူတာတို့တောင်းဝန်ကြီးကိုဝင်ပြီးတော့လာနေတာတို့ရှိတဲ့အခါကြတော့လေ။အစိုးရပြီးတော့မှဒါဟိုလောလောဆယ်နားထားလိုက်တာဆိုပြီးတော့မှဒါတို့ညွန်ကြားတယ်ဆိုတော့ပါလာတယ်။ဘူလောလောဆယ်ကတော့ခလေးတွေကိုတော့ပြန်တော့ထားတယ်။တချို့ဆာဆာမတွေကလည်းစစ်တွေကိုပို့ထားတဲ့ချင်းကြီးတွေရှိတယ်။
ဒီဇင်ဘာလကွန်ကကြောက်တော်မျိုးတွင်ပြစ်ခတ်မှုမှာစိုက်ပျိုးရေးသိပ်ပံကျောင်းရဲ့အမိုးကားတွေလက်နက်ကြီးထိမှန်မှုတွေရှိခဲ့ပါတယ်။ဒါပြင်ဒီပြစ်ခတ်မှုမှာကျောင်းဆရာမသူလည်းထိခိုက်ဒဏ်ရာရရှိခဲ့တယ်လို့သူကဆိုပါတယ်
။ဒီဇင်ဘာ30မှာညနေ9:00ဝယ်လောက်မှာပြစ်ခတ်မှုတွေဖြစ်တယ်ဗျ။နော်လက်နက်ကြီးတွေနဲ့ရောတနက်ဒီနေ့ပါကျွန်တော်တို့အယူဝဲနေကြပါပေါ့ဖြစ်တယ်ဗျ။အဲ့ဒီမှာတော့တချစ်စီနောက်အဖွားကြီးတယောက်ရယ်နောက်ပြီးတော့ဆရာမတယောက်တော့နှစ်ယောက်ကျွန်တော်တို့ရရတာလူမျိုးကတော့လောလောဆယ်ကြီးစေကူတာမှုခင်နေရတဲ့အခြေအနေရှိတယ်ပေါ့
ကြောက်တော်မျိုးတွင်ပြစ်ခတ်တိုက်ခိုက်မှုမှာတမတော်ဘက်ကရခိုင်လက်နက်ကန်ပွဲကပြစ်ခတ်တာလို့ပြောဆိုထားတယ်လို့အေဘက်ကတော့သူတို့နဲ့တိုက်ပွဲဖြစ်ပွားတာမရှိဘူးလို့ညင်းဆိုထားပါတယ်ရခိုင်ပြည်နယ်တွင်ဖြစ်ပွားနေတဲ့စစ်ရေးအခြေအနေတွေကြောင့်တခြားကဏ္ဍတွေမှာလည်းစိုးရိမ်စရာအနေထားမှာရှိနေပါတယ်လက်ရှိအခြေအနေမှာဒီညာရေးဝန်ထမ်းတွေအနေနဲ့ရခိုင်ပြည်နယ်တွင်တာဝန်ထမ်းဆောင်ဖို့ဝန်လေးလာတဲ့အခြေအနေမှာရှိနေပါတယ်မောင်တော်ခရိုင်ပညာရေးမှူးဦးခင်အောင်ကတော့ပြည်ပကဖြစ်ပွားရာဒေသမှာတာဝန်ထမ်းဆောင်နေတဲ့ဆရာဆရာမတွေအတွက်တာဝန်ထမ်းဆောင်မဲ့ကာလကိုဒေသလိုက်တာမပေးထားတယ်လို့ပြောပါတယ်
ကျေးဇူးတင်တော့တယ်လို့မသွားပေးနေတာပေါ့မင်းတို့ရှိလို့အဲ့လိုဆရာဆရာမတွေသွားကြပါလေကျွန်တော်တို့မောင်တော်ဘူးတီတော်ကြတော့ဒေသကြီးလက်ကရေးမစားခင်ကြတဲ့ဒေသအစုဒေသပေါ့အဲ့ဒီဒေသတွေဆိုတော့တစ်နှစ်နေလို့ရှိရင်ကျွန်တော်တို့ကြောင်းပေးပါတယ်တနည်းနည်းလို့ရှိရင်ကိုလူတွေနေရာကိုရှောင်လို့အဲ့ဒီနေရာမှာနေရာလက်ရှိလို့ဆိုတော့ပြောင်းပွင့်ပြပါလေ။ကျန်သေးဒေသတွေကြတော့နှစ်ပေါ်ပြီးတော့မောင်းတော့မဟုတ်လို့ရှိရင်ဒီနေ့ဆိုရင်ကျွန်တော်ကြောင်းလို့ရပါလေ
။စည်ရေးပฏิပက္ခကာလအတွင်းပညာရေးဝန်ထမ်းတချို့ကလည်းအေးလက်နက်ကင်ဖွဲ့နဲ့ဆက်ဆက်တယ်ဆိုပြီးတမတော်ကနေဖမ်းဆီးမှုတွေရှိနေတာပါ။ပြီးခဲ့တဲ့2019ခုနှစ်ဩဂုတ်လမှာဗူဒီတောင်မြို့နယ်ကြောက်ရံတိုက်ပွဲပြီးကျောင်းဆရာသူဦးနဲ့စိုင်းတင်တရာတိုက်ပွဲဖြစ်ပွားမှုပြီးကျောင်းဆရာသူအပေါင်းနှုတ်ဦးကိုမြန်မာစစ်တပ်ဘက်ကဖမ်းဆီးခဲ့ပါတယ်။ဒီကျောင်းဆရာနှုတ်ဦးကိုဒီဇင်ဘာလမှာပြန်လွှတ်ပေးလိုက်ပြီလို့မောင်တော်ခရိုင်ပညာရေးမှူးဦးခင်အောင်ကပြောပါတယ်။ရခိုင်ပြည်နယ်မှာတစ်နှစ်ကြာဆက်တိုက်ဖြစ်ပွားနေတဲ့တိုက်ပွဲပေါ်ရခိုင်ပြည်ကျောင်းသားတပ်မကနဲ့ရခိုင်ကျောင်းသားများတပ်မကတက်ကြွများရန်ကုန်တို့ကနေလိမ့်လာသုံးသပ်ချက်စာရန်ဆောင်ကိုဒီကနေ့မှာထုတ်ပြန်ခဲ့ပါတယ်။တနှစ်နီးပါးရှိလာတဲ့ရခိုင်ပြည်နယ်စည်ရေးပြိပခကာလအတွင်းအရသားတွေထိခိုက်ဒေဆုံးအဖမ်းဆီးခံရမှုရှိနေတဲ့အခြေအနေကိုရခိုင်ကျောင်းသားတပ်မကဗဟိုဦးဆောင်ကော်မတီကိုစော်စင်ထွန်းကအခုလိုပြောပါတယ်
။တနည်းကြာတိုက်ပွဲဖြစ်ပွားနေတဲ့ခြေပွဲထဲမှာဒေဆုံးတာဒါမှမဟုတ်တပ်ဖြတ်ခံရတဲ့အရသားတွေက120ဝန်းကျင်တောင်ရှိရခင်ဗျ။အဲ့ကံရရှိမှုတွေကစုစုပေါင်းလိုက်မှဆိုကျွန်တော်တို့230ဝန်းကျင်ရှိရခင်ဗျ။ဖန်စီကံမှုအရေးအတွက်ကပြန်လည်လာတာတော့ပြန်မလက်လာပဲအခုအခြားပြောင်းနေရအောင်ဆိုပြီးပေါင်း6ဝန်းကျင်ခဏရနေပါပြီလို့ရှိပါတယ
်ဒီစားသားမှာရခိုင်ပြည်နယ်တွင်နှိမ့်ချနေတဲ့စီးပွားရေးလူမှုရေးဘက်ပေါင်းစုံအခြေအနေတွေကြောင့်ရခိုင်လက်နက်ကိုင်အေအဖွဲ့တော်လှန်ရေးပေါ်ပေါက်လာတာဖြစ်ပြီးရခိုင်ပြည်သူအများစုဟာတီတော်လှန်ရေးကိုထောက်ခံမှုရှိနေတယ်လို့လည်းဖော်ပြထားပါတယ်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့ရဲ့တနစ်သာစစ်ရေးသိမ်းမှုတွင်အရသားသသိန်းကျော်ဟာစစ်ဘေးသိမ်းရှောင်နေရတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ